ဓမ္မပြိမာတိုင်းရင်သားအုပ်စုတစုနဲ့တစုစန့်ကျင်စီပြီးအမျိုးသားညီညွတ်ရေးကိုဖြိုခွင်းဖို့ကမ္ဘာနိုင်ငံကြီးတွေကကြိုးပမ်းနေကြတယ်လို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးတန်းရွှေကဆွဆွဲလိုက်ပါတယ
်ဒီတော်လို့ဖြိုခွင်းသူပါလို့များအဲဒါစစ်တော်ညီညွတ်ရေးကိုဖြိုခွင်းသူပါလို့များချုပ်ချာအနာစိနာခံရရေးကိုစီးပွားသူပါလို့များနိုင်ငံရေးကျန်သူရဲ့ချုပ်သူကဖြစ်ကြတယ်ဖြစ်ကြတယ်
ဒီကနေ့နိုင်ငံကိုရုပ်ပြင်သံကြားကပြသတဲ့တပ်မတော်လေးမိကွန်းတဲမှာဗိုလ်ချုပ်မူကြီးတန်းရွှေကအဲ့ဒါလိုထည့်သွင်းပြောကြားသွားတာပါသူ့အခေါ်အင်အားရှိနိုင်ငံတွေကမြန်မာတပ်ဖွဲ့တွေအင်အားကြီးနဲ့အောင်ကျူးပန်းနေကြောင်းနဲ့ဆွဆွဲလိုက်ပြီးဗိုလ်ချုပ်မူကြီးတန်းရွှေကအရေးအကြီးဆုံးဦးစားပေးကတော့မြန်မာနိုင်ငံအချုပ်အခြာအာဏာဆက်လက်ထိန်းသိမ်းထားနိုင်ရည်ဖြစ်တယ်လို့လည်းပြောဆိုသွားပါတယ်မြို့တော်နေပြည်တော်မှာတပ်ဖွဲ့အင်အား 15,000 ရဲ့အလေးပြုတာကိုခံယူရင်းအသက်84နှစ်အရွယ်ရှိဗိုလ်ချုပ်မူကြီးတန်းရွှေရဲ့ကျမ်းမာရေးအခြေအနေမကောင်းကြောင်းလက္ခဏာအနှဲငယ်ပြသခဲ့ပါလေ။ဇန်နဝါရီလကစင်ကာပူမှာကျမ်းမာရေးသွားရောက်စစ်ဆေးခဲ့တာကြောင့်သူရဲ့ကျမ်းမာရေးကိုအကဲခတ်သမားများကအနိကစောင့်ကြည့်နေကြပါလေ။1992ခုနှစ်ကတည်းကမြန်မာပြည်ကိုအုပ်ချုပ်နေတဲ့ဗိုလ်ချုပ်မူကြီးတန်းရွှေကသူရဲ့အရိုက်အရာဆက်ခံမဲ့သူကိုရှင်းရှင်းလင်းလင်းရွေးချယ်ထားတာမတွေ့ရသေးပါဘူး။မြန်မာနိုင်ငံမှာစစ်အစိုးရကိုဥပဒေနဲ့ကြီးတရားဝင်အုပ်ချုပ်နေတဲ့အစိုးရတရားဖြစ်တောင်းအပေးအပ်နိုင်မဲ့ပြည်သူ့လွှတ်တော်တရားဖွဲ့စည်းခွင့်ပြုဖို့လိုအပ်ကြောင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က62နှစ်မြောက်ဒေါ်လာရေးနေပါထပ်မံတောင်းဆိုလိုက်ပါတယ် NLD အပေါ်နိုင်ငံရေးဖိနှိပ်မှုတွေရုပ်သိမ်းပေးဖို့နဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့လဲစစ်အစိုးရကိုတိုက်တွန်းလိုက်ပါတယ်ဒေါ်လာရှင်များခင်ဗျာဒီကြောင်းနဲ့ဆက်နွယ်နေတဲ့သတင်းနောက်ခံများနောက်ပိုင်းမှာဆက်လက်နားဆင်နိုင်ပါတယ်